သောတာရှင်များရှင်လူ19ယောက်ကိုသေဆုံးစေခဲ့ပြီး160ကျော်ကိုဒဏ်ရာရရှိခဲ့တဲ့မေလ9ရက်ရန်ကုန်မြို့ဘုံဖောက်ခွဲမှုတွေရဲ့နောက်ွယ်မှာကျူးကန်နေသူဟာဝါရှင်တန်အခြေစိုက် USCB လို့အတူောက်ခေါ်တဲ့အမေရိကန်ပြည်ထောင်စုမြမအရေးဆုတ်ရှားမှုအဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးဦးအောင်လင်းဖြစ်တယ်လို့မြမစစ်အစိုးရကဆက်ဆွဲလိုက်ပါတယ်ဥအောင်တင်ကဒီဆွဆွဲချက်တွေကိုညှင်းဆူခဲ့တဲ့အကြောင်းအခုဥထွန်းအောင်ကတင်ပြပါလိမ့်မယ်ရှင်
။သရရှင်များခင်ဗျာ။ရန်ကုန်မြို့မေလ9ရက်နေ့ဘုံဖောက်ခွဲမှုတွေကိုနောက်ွယ်ကစီမံသူတဦးဟာအမေရိကန်အခြေစိုက် US Campaign for Burma ကဥအောင်တင်ပါဝင်တယ်လို့မြန်မာစစ်အစိုးရကဆွဆွဲခဲ့ပြီးသူရဲ့ဓာတ်ပုံနဲ့တကွကိုရည်အထုပ်ပတ်တီတွေပါဝင်တဲ့ပိုစတာတွေကိုရဲစခန်းတွေတရားရုံးတွေနဲ့အစိုးရအဆောက်အဦတွေမှာကတ်ထားခဲ့တယ်လို့ AP သတင်းဌာနကဖော်ပြပါတယ်။ဥအောင်တင်ရဲ့မိသားစုဟာမတင်ကားသူများဖြစ်တယ်လို့မဖော်ပြပေမဲ့သူတို့နာမည်တွေနဲ့သူတို့ရဲ့ရန်ကုန်မြို့လိပ်စာကိုဖော်ပြခဲ့ပါတယ်။ VOE မြန်မာဌာနကိုပြောပြရမှာဥအောင်တင်ကဘုံဖောက်ခွဲမှုတွေမှာသူပါဝင်ပတ်သက်တယ်လို့ဆွဆွဲချက်တွေကိုညှင်းဆိုလိုက်ပါတယ်။
ကျွန်တော်အနေနဲ့ဒီဆူဆူချင်းဒီနဲ့ပတ်သက်ပြီးတော့အချင်းမရှိဘူးဆိုတော့ညှင်းဆို့ကျင်ပါတယ်ကျွန်တော်ကဒီကျွန်တော်အပေါ်မှာနော်ဒီမြန်မာဒီမိုကရေစီလှုပ်ရှားသူအားလုံးကဒီအကြမ်းမဖက်တဲ့လှုပ်ရှားမှုပေါ့ဗျာတော်ဆန်းစုကြည်ကောင်းဆောင်နေတဲ့အကြမ်းမဖက်တဲ့ညီညွတ်သောလှုပ်ရှားမှုကြီးမှာဟိုလေးလေးနက်နက်ပါဝင်ဆင်နွှဲနေကြတာပါပါဝင်ဆောင်နေကြတာပါဆိုတော့ဒီလိုအကြမ်းသက်မှုမျိုးနဲ့ပတ်သက်ပြီးဘယ်တော့မှဟိုပါဝင်ပတ်သက်ခဲ့ခြင်းမရှိဘူးလို့နောက်လည်းပါဝင်ပတ်သက်မှာမဟုတ်ပါဘူ
းရှေးဆိုးရကဘုံဖောက်ခွဲမှုတွေအတွက်တဘုံအုပ်စုတွေနဲ့တခြားသဘောထားကွဲပြားတဲ့အုပ်စုတွေကိုလည်းဆွဆွဲခဲ့ပေမဲ့အခုထက်တိုင်ဖမ်းဆီးတဲ့သတင်းမကြားရသေးပါဘူး။လွန်ခဲ့တဲ့လသတင်းစာရှင်းလင်းပွဲမှာမြန်မာပြန်ကြားရေးဝန်ကြီးကထိုင်းအခြေစိုက် ABSDF မနိုင်ငံလုံးဆိုင်ရာကျောင်းသားဒီမိုကရက်တစ်တပ်ဦးဆောင်တဲ့အဖြတ်သမားအုပ်စုလည်းနောက်ွယ်ကပါဝင်တယ်လို့ဆွဆွဲခဲ့ပါတယ်။ဆွဆွဲခံရတဲ့အုပ်စုအားလုံးကသူတို့ပါဝင်ပတ်သက်တဲ့ဆိုခြင်းကိုညှင်းဆိုခဲ့ပြီးဖြစ်ပါတယ်။ဥအောင်တင်ကဆင်ဆိုးရဟာပြည်ပရောက်သဘောထားကွဲပြားသူတွေကိုဖိအားပေးတဲ့သဘောဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဒါဖြင့်ကျွန်တော်အပါဝင်ပြည်ပရောက်နေတဲ့မြန်မာဒီမိုကရေစီလှုပ်ရှားသူတွေကိုနားပါဆူဆွတ်နေပြီးတော့ဟိုဖိအားပေးတဲ့နာမည်ဖြတ်တဲ့လှုပ်ရှားမှုတရားဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်
။မြန်မာဒီမိုကရေစီလှုပ်ရှားသူများရဲ့အခိုင်အမာမူဝါဒဟာအကြမ်းဖက်မှုကိုမကျင့်သုံးပဲငြိမ်းချမ်းသောဤကိုသာလုတ်ကင်တယ်လို့ဥအောင်တင်ကပြောပြပါပါတယ်ခင်ဗျာ